ဖိလစ်ပိုင်နိုင်ငံမှာကျင်းပတဲ့အာဆီယံအရှေ့တောင်အာရှနိုင်ငံများအဖွဲ့ရဲ့နိုင်ငံသားရေးဝင်ကြီးများအစည်းအဝေးကိုတက်ရောက်ခဲ့တဲ့နိုင်ငံသားရေးဝင်ကြီးတွေကကိုရီးယားကျွန်းပြင်မှာတွန်းမြင့်လာနေတဲ့တင်းမာမှုတွေကြောင့်အထူးစိုးရိမ်ပူပန်နေကြကြောင်းထပ်ပြီးတော့ပြောကြားသွားကြပါသည်။မနီလာမြို့တော်မှာဒီကနေ့စနေနေ့ကျင်းပတဲ့အစည်းအဝေးအပြီးထုတ်ပြန်တဲ့ကြေညာချက်မှာအာဆီယံအဖွဲ့ဝင်နိုင်ငံတွေကအခုတလောမြောက်ကိုရီးယားကပယ်ရင်းတဲ့ဒုံးကျည်ပြစ်လွတ်သွားတာတွေနောက်ပြီးတော့နျူကလ িয়ার စမ်းသပ်မှုပြုလုပ်တာတွေဟာဒေတာနဲ့တကမ္ဘာလုံးရဲ့ငြိမ်းချမ်းရေးလုံခြုံရေးနဲ့တည်ငြိမ်ရေးကိုချိန်ချောက်နေတယ်လို့ပြောထားပါတယ်။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ဆိုင်ရာလုပ်ငန်းတွေကိုငြိမ်းချမ်းတဲ့နည်းနဲ့နောက်ကျောင်းပြန်လို့မရတဲ့အနေအထားအထီအောင်အလုံးစုံဖျက်သိမ်းရေးနဲ့ဒီလိုဖျက်သိမ်းတာကိုလည်းနိုင်ငံတကာကစစ်ဆေးအတည်ပြုနိုင်ရမှာဖြစ်တဲ့အဆင့်ထိရောက်ဖို့ထောက်ခံအားပေးတယ်ဆိုတာထပ်ပြီးတော့ပြောကြားခြင်းပါတယ်လို့လည်းအာဆီယံနိုင်ငံသားရေးဝန်ကြီးတွေကပြောထားပါတယ်။တနင်္လာနေ့မှာစတင်မဲ့ ARF အာဆီယံဒေတာရင်းနှင်းနောဖလဲပွဲမှာမြောက်ကိုရီးယားနိုင်ငံသားရဲ့ဝင်ကြီးရီဟွန်ယိုနဲ့ပြောဆိုဆွေးနွေးခဲ့ရမယ့်အခွင့်အရေးကိုကြိုဆိုနေပါတယ်လို့စနေနေ့မှာမနီလာမြို့တော်ကိုရောက်ရှိလာတဲ့တောင်ကိုရီးယားနိုင်ငံသားရဲ့ဝင်ကြီးကန်ဂျန်ဝါကပြောသွားပါတယ် ARF အစည်းအဝေးမှာတောင်ကိုရီးယားမြောက်ကိုရီးယားရုရှားနဲ့အမေရိကန်ပြည်သူစုပါဝင်နိုင်ငံပေါင်း28နိုင်ငံပါဝင်တာဖြစ်ပါတယ်အမေရိကန်နိုင်ငံသားရဲ့ဝင်ကြီး Rex Tillerson နဲ့စနေနေ့မှာမနီလာမြို့တော်ကိုရောက်ရှိမှာဖြစ်ပြီးတော့တင်းငွေနေကစားလို့တက်ဆိုင်တဲ့အဖွဲ့အစည်းအသီးသီးနဲ့အစည်းအဝေးတွေကိုစတင်ပြီးတော့လှုပ်ဆောင်သွားမှာဖြစ်ပါတယ်ရှင်